ရခိုင်ပြည်နယ်စစ်တွေမြို့မှာဘင်္ဂလားဒေ့ရှ်ဘက်ကပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးတက်ခွေစမ်းသပ်ဖြစ်တွေ့ထတာကြောင့်ရခိုင်ပြည်နယ်တွင်းရောဂါထင်းရှုံရေးတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်တက်နိုင်ပါ။ရခိုင်ပြည်နယ်စစ်တွေမြို့ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုကုန်ကွန်ပြီးပြန်လာတဲ့ကုန်တွေတဦးမှာကိုဗစ် -19 ရောဂါပိုးကူးစက်ခံထားတယ်လို့မနေ့ကကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။သူဟာပြီးခဲ့တဲ့ဇွန်လ21ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကနေစစ်တွေကိုတင်ဖို့နဲ့ပြန်လာတာဖြစ်ပြီးသူနဲ့အတူထိတွေ့ခဲ့သူတွေကိုကွာရန်တိုင်းထားရှိဖို့လိုက်စားနေတယ်လို့ရခိုင်ပြည်နယ်ပြည်သူ့ကျန်းမာရေးဦးစီးဌာနပြောခွင့်ရဒေါက်တာစိုးဝင်းပိုင်ကပြောပါတယ်
။အော်ဟုတ်ပြီ21ရက်နေ့ကသူကအဲဟိုဘင်္ဂလားကိုကုန်သွယ်သွားတဲ့တင်မောတစီနဲ့လိုက်လာတယ်တဲ့။အဲ့တော့အဲဒီလိုက်လာတယ်ဆိုတော့တင်မောမှာတင်မောသား6ယောက်ပါတယ်။နော်အဲဒီ6ယောက်သူက21ရက်နေ့မှာတင်မောထွက်တဲ့အချိန်မှာသူကတန်မန်နဲ့ဆင်းတယ်။တန်မန်နဲ့ဆင်းပြီးတော့3မိနစ်နဲ့ဟိုတယ်ကိုသွားပြီးဟိုတယ်မှာခွန်အင်းတင်းဝင်တယ်တဲ့။အဲ့တော့တန်မန်တမားနဲ့3မိနစ်တမားကတော့ကျွန်တော်လည်းရှာနေတော့ကုန်သွယ်နေတော့နော်။သူသိတာတဲ့စင်မောပေါ်မှာရှိရစင်မောသား6ယောက်ကကွာရန်တင်းကိုမနေ့ကပဲထည့်ထားလိုက်ပြီးပြီးနှာခေါင်းတို့ကနမူနာယူပြီးပို့လုပ်နေတယ်အဲ့တော့ဟိုတယ်မှာလည်းသူနဲ့ထိတွေ့နိုင်ွယ်ရှိတဲ့လူ3ယောက်ကိုနှာခေါင်းဟိုတယ်ကွာရန်တင်းထားတယ်နှာခေါင်းတို့ပဲယူပြီးပို့လုပ်နေတယ်အဲ့ဒါတော့ဆရာတို့ရဲ့ဆောင်ရွက်ချက်ပဲပေါ့နော်လူနာကတော့ဟိုတယ်မှာထားတာနေပေါ်စစ်ထွက်ပြီးဖြစ်တဲ့အတွက်မနေ့ညပဲဆရာတို့ကသေးဟိုကြောင်းထားပြီးပြီးသေးဟိုမှာတမန်ရေးဆောင်ဆောင်ပေးနေတယ်နောက်သူကတော့ဘာမှလက္ခဏာမရှိဘူး
ယောဂဘူကူဇက်ခံရသူဟာမိသားစုဝင်တွေနဲ့ထိတွေ့ခဲ့တာမရှိဘူးလို့ပြောပေမဲ့ကျန်းမာရေးဌာနအနေနဲ့သေဆိုင်ဆက်လက်စုံစမ်းနေတယ်လို့ဒေါက်တာစိုးဝင်းပိုင်ကပြောပါတယ်။လက်ရှိချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှလည်းကိုဗစ် -19 ယောဂဘူကူဇက်ခံထားသူတွေများပြားရှိနေတာကြောင့်ရခိုင်ပြည်နယ်နဲ့ဘင်္ဂလားဒေ့ရှ်နေဆက်ကုန်တွေရဲ့ဂိုက်ကိုယာယီပိတ်ထားတယ်လို့ရခိုင်ပြည်နယ်ကုန်တွေနဲ့စေမုံလေမုံအသင်းဥက္ကဋ္ဌဦးတင်အောင်ဦးကပြောပါတယ်
။အဲဟုတ်တာဒီနေ့တောင်မှတို့ဟိုဟာလေကျွန်တော်တို့တရားတော့ဟိုတရားဟိုဟာပေါ့လေဒီနှုတ်နဲ့တော့ကျွန်တော်တို့မနေ့ကတရားတော့ဒီဟာတော့ဟိုဒီကြီးတွေကတော့ပိတ်ယာယီတော့ပိတ်တာမျိုးတော့ပဲကျွန်တော်တို့ကတိထားပါတယ်တော်တော်ကြာတော့ကျွန်တော်ပြန်ဖွင့်ဖို့အချိန်နေရတော့ဟိုမတိရသေးပါဘူးအာဒါဆိုကလည်းညချက်နဲ့ဖိတ်ကြတာပါဟုတ်ကဲ့ဒါကတော့နည်းနည်းထိန်းနိုင်တော့ပြီနည်းနည်းလေးဟိုဟာအေဂျင့်တော့ပြီဆိုရင်တော့ဒါရယ်ကုန်တွေးလမ်းကြောင်းနေရတော့ကိုပြန်ဖွင့်မှာပါပဲ
လက်ရှိရခိုင်ပြည်နယ်တွင်ဓာတ်ခွေနမူနာယူစမ်းသပ်မှုတွေအရကိုဗစ် -19 ရောဂါကူးစက်ခံထားသူ7ဦးထိရှိနေပြီးဘူးတီတောင်မြို့မှာ2ဦး၊မောင်တော်မြို့နယ်မှာ6ဦး၊တောင်ကုန်းနဲ့တန်တွဲမှာ2ဦးနဲ့စစ်တွေမှာ2ဦးဖြစ်ပြီးအများဆုံးမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လာသူတွေဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာလည်းရောဂါပိုးကူးစက်မှုတွေတည်ဆုံမှုတွေရှိနေပါတယ်။အဲ့ဒီကနေထွက်ပြေးလာပြီးနေစားဖြတ်ကျော်လာသူတွေကိုမြန်မာအနာဘိုင်တွေကဖမ်းဆီးပြီး PCR စခန်းတွေကိုပို့ထားပါတယ်။သူတို့ကိုဓာတ်ခွေနမူနာယူစမ်းသပ်မှုအရတချို့မှာကိုဗစ် -19 ရောဂါပိုးတွေ့ရှိခဲ့ရပါတယ်။ရိုဟင်ဂျာနုံလက်မခံတဲ့မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်ကိုယာယီဆန့်ကျင်ထားတာပါရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေလည်းပြင်းထန်နေသလိုစစ်ဆောင်ဥယျာဉ်ဟာလည်းတသိန်းကျော်ချီရှိနေပြီးဒုက္ခသည်စခန်းတွေမှာလူဦးရေများပြားလာတာကြောင့်ဒုက္ခသည်တွေနေနဲ့ယောဂါပိုးကူးစက်ခံရမှာကိုစိုးရိမ်နေကြပါတယ်အဲ့ဒီဒေသတွေမှာအင်တာနက်လိုင်းတွေလည်းဖြတ်တောက်ထားတာကြောင့်အခုလိုကိုဗစ် -19 ကပ္ပကယောဂါရင်ဆိုင်နေရတဲ့ပြည်ပခဒေသတွင်းအရသာပြည်သူတွေအတွက်အသက်အန္တရာယ်နဲ့ကျန်းမာရေးစိုးရိမ်စရာတွေရှိတယ်လို့လည်းကုလသမဂ္ဂကမှတ်ချက်ပြုထားပါတယ်ကျွန်တော်တက်နိုင်စစ်တွေကနေတင်ပြပို့ထားတာပါ